မြန်မာနိုင်ငံတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေအတွင်းကလုပ်ငန်းဆောင်ရွက်ချက်တွေကိုလေ့လာဆန်းစစ်ထားတဲ့အစီရင်ခံစာတစ်စောင်ကိုဒီကနေ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကထုတ်ပြန်လိုက်ပါတယ်။တက်တန်းနှူသေးတဲ့မြန်မာလွှတ်တော်အသီးသီးကလုပ်ငန်းဆောင်တာတွေတိုးတက်ကောင်းမွန်လာဖို့ဒီအစီရင်ခံစာထဲမှာဘာတွေကိုထောက်ပြအကြံပြုထားပါသလဲ။အစီရင်ခံစာနဲ့ပတ်သက်တဲ့တုံ့ပြန်ချက်တွေကရောဘလို့ရှိပါသလဲ။ဒီကနေ့အစီရင်ခံစာမိတ်ဆက်အခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့မခင်ဖြူထွေးကအပြည့်အစုံပြောပြပေးမှာပါရှင်။
မြန်မာနိုင်ငံအတွင်းကတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အသီးသီးမှာလုပ်ငန်းတွေကိုဘယ်လိုအကောင့်ထဲဖော်ဆောင်နေသလဲ။လွှတ်တော်နဲ့အစိုးရကြားမှာဘယ်လိုအပြန်အလှန်ဆက်သွယ်ဆောင်ရွက်ကြသလဲ။နောက်လွှတ်တော်ကိုယ်စားလှယ်တွေရဲ့အခမ်းကဏ္ဍကဘာတွေလဲစသဖြင့်လွှတ်တော်တွေလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တိုင်းနယ်ပြည်နယ်လွှတ်တော်အချို့ကအခြေအနေတွေကိုစမ်းစစ်လေ့လာပြီးအခုအစဉ်ခံစာကိုထုတ်ပြန်လိုက်ကြပါဒီကနေ့အစီအစဉ်ကစားထုတ်ပြန်တာနဲ့ပတ်သက်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ပီတာဘတ်ချလာကအခုလိုပြောပါတယ
် Today there has been no data ရဲ့ဆောင်ရွက်ချက်တွေတိုးတက်ကောင်းမွန်လာအောင်ဘယ်လိုဆောင်ရွက်သင့်တယ်ဆိုတာမျိုးတေချာလေ့လာဆန်းစစ်ထားတဲ့အစီအစဉ်စာမျိုးမရှိသေးပါဘူးဒါကြောင့်လဲဒီအစီအစဉ်ကိုလှုပ်ဖြစ်တာပါဒီမိုကရေစီနှီးကြအနာဂတ်မြန်မာနိုင်ငံမှာလွှတ်တော်ရဲ့ဆောင်ရွက်ချက်တွေပို့ပြီးတော့တိုးတက်ကောင်းမွန်လာအောင်ဘာတွေဆောင်ရွက်နိုင်မလဲဆိုတာတွေကိုအကြံပြုနိုင်ဖို့အတွက်ပဲဖြစ်ပါတယ
်မြန်မာနိုင်ငံရဲ့အနာဂတ်အုပ်ချုပ်ရေးစနစ်ပိုမိုကောင်းမွန်လာဖို့မှာလွှတ်တော်တွေရဲ့အခမ်းအနားကအရေးကြီးပါတယ်လွှတ်တော်တွေဖွံ့ဖြိုးတိုးတက်လာတာကနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးဖြောင်းရေးအတွက်အရေးပါတဲ့အောင်မြင်မှုဖြစ်တာကြောင့်လက်ရှိမြန်မာလွှတ်တော်တွေရဲ့လုပ်ငန်းဆောင်တာတွေတိုးတက်ကောင်းမွန်လာစေဖို့မှာအခုအစီရင်ခံစာကအထောက်အကူပေးနိုင်ဖို့မျှော်လင့်တယ်လို့အစီရင်ခံစာအတွက်အဓိကဦးဆောင်သုတေသနလုပ်ခဲ့သူကနေဒါလွှတ်တော်အမတ်ဟောင်းလည်းဖြစ်ဝန်ကြီးဟောင်းတဦးလည်းဖြစ်တဲ့Carl Deferia ကပြောပါတယ
်ဒီအစီရင်ခံစာရဲ့အရေးပါမှုကတော့လွှတ်တော်အသီးသီးကလက်ရှိဆောင်ရွက်ချက်တွေကောင်းမွန်တဲ့အလေးအထားတွေကိုလေ့လာဆန်းစစ်တာဖြစ်လို့ကျွန်တော်တို့ရဲ့အခုလေ့လာမှုထဲမှာမပါတဲ့လွှတ်တော်တွေအနေနဲ့လည်းဒီအစီရင်ခံစာကိုဖတ်ပြီးသူတို့လွှတ်တော်တွေအတွင်းမှာအလားတူဘလို့ကျင့်သုံးမှုတွေရှိတယ်ဒီအလေးအထားတွေကတော့ပိုကောင်းတယ်ဥပမာရှမ်းပြည်လွှတ်တော်ကတော့ဒီလိုပုံစံရှိတယ်တင်တင်သားရီလွှတ်တော်မှာဘလို့ရှိတယ်ဒီဟာကိုတော့သဘောကျတယ်စသဖြင့်လေးလာပြီးကောင်းမွန်တဲ့အလေးကျင့်တွေကိုမျှဝေနိုင်ပါတယ
် UNDP ရဲ့အစီရင်ခံစာနဲ့ပတ်သက်လို့လွှတ်တော်အမတ်တို့ကတော့အားရကျေနပ်မှုမရှိကြောင်းပြောပါတယ်ဒီအစီရင်ခံစာဟာလွှတ်တော်အသီးသီးကအခြေအနေတွေကိုအပြည့်အဝထင်ရှားမှုမရှိသလိုပြင်ဆင်ဖို့လိုအပ်တဲ့အချက်တွေကိုထည့်သွင်းထောက်ပြတာလည်းမတွေ့ရဘူးလို့ရှမ်းပြည်နယ်တာချီလိတ်မဲဆန္ဒနယ်အမတ်နဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးခမောင်တင်ကပြောပါတယ
်ကျွန်တော်ပြောချင်တဲ့ဟိုပေါ့တကယ် main point တွေကကြံခဲ့နေရပါတော့ကြံခဲ့တဲ့ဟာပေါ်မှာသူတို့ဘလို့ထပ်ပြီးဖြည့်စွတ်မလဲဆိုတာကျွန်တော်နည်းနည်းစောင့်ကြည့်အောင်ပေါ့
ဒီကနေ့ထုတ်ပြန်တဲ့ UNDP အစီအစဉ်စာထဲမှာအကြံပြုချက်ပေါင်း38ချက်ပါဝင်ပါတယ်ရေပြူဆန်တဲ့အကြံပြုချက်တွေဖြစ်ပေမဲ့လို့လွတ်တော်ရဲ့အရေးအသွေးတိုးတက်မြင့်မားလာအောင်ဆောင်ရွက်နိုင်တဲ့အကြံပြုချက်တွေပါဝင်တဲ့အကြောင်းညီမြချင်းမြန်မာလူခွင့်ရေးအဖွဲ့ကိုတည်ထောင်သူလက်ရှိဦးဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ
်နိုင်ငံရေးရာ sensitive ဖြစ်တဲ့အကြံပြုချက်တွေတော့မပါဘူးအတိကကလွှတ်တော်ရဲ့အခမ်းကဏ္ဍဖြစ်တဲ့ဥပဒေပြုရေးနောက်ကအစိုးရကိုပြန်လဲပြီးထိမ့်ညီပြီးလို့ရှိရင်လွှတ်တော်ကိုယ်စားလှယ်တွေရဲ့အရေးသွေးတိုးတက်ရေးအတွက်အကြံပြုတာဖြစ်တဲ့အတွက်ဟိုရေပူရတော့ဆန်တယ်ဒါပေမဲ့လက်ရှိဖြစ်နေတာကျွန်တော်တိုက်ပြီးရဲ့လွှတ်တော်မှာကအဲ့လိုရေပူရလိုအပ်ချက်တော်မှာကောင်းကောင်းမွန်မွန်သွားနိုင်တဲ့အနေအထားမျိုးဖြစ်တယ်ဒီယာဒုတာဝတီမရှင်းလင်းတာတွေဥပဒေတွေကတစ်ခါတလေဒီပြည်အောင်စုလွှတ်တော်နဲ့ပြည်နယ်တိုင်းဒေသကြီးလွှတ်တော်တွေကြားထဲမှာထပ်နေတာတွေကွာဟနေတာရှိတဲ့အတွက်အဲ့ဒါလေးတွေထောက်ပြထားတာဖြစ်တယ်
စာမျက်နှာ60ကျော်ပါဝင်တဲ့ UNDP ရဲ့အစီအစဉ်စာထဲမှာအထက်အဖြစ်နိုင်ငံတကာမှလက်ခံကျင့်သုံးနေတဲ့အုပ်ချုပ်မှုစနစ်တွေနဲ့နှိုင်းယှဉ်ပြီးတော့တက်တန်းနှုနယ်သေးတဲ့မြမလွတ်တော်အတွင်းဘယ်လိုအလားတူစနစ်တွေကိုကျင့်သုံးဆောင်ရွက်သွားနိုင်မလဲပို့ပြီးတော့ကောင်းမွန်တဲ့လွတ်တော်တွေဖြစ်လာဖို့ဘာတွေဆောင်ရွက်နိုင်မလဲဆိုတာတွေကိုအကြံပြုထားတာပါဒီအကြံပြုချက်တွေကိုလွတ်တော်တွေအနေနဲ့လက်တွေ့ကျကျလိုက်ပါဆောင်ရွက်နိုင်မလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်ရှင
်မခင်ဖြူထွေးပြောပြခဲ့တာပါရှင်